စစ်တွေမျိုးအတွင်းကကမ်ဘာ့ဇာပိုင်ခွင့်နှစ်ကိုဒီနေ့ညနေပိုင်းကဓမြလာတိုက်သူ၄ဦးထဲကတဦးကိုဖမ်းဆီးထားတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တန်းနိုင်ပါ။ရခိုင်ပြည်နယ်စစ်တွေမျိုးအတွင်းကကမ်ဘာ့ဇာပိုင်ခွင့်နှစ်ကိုဒီနေ့ညနေ၄နာရီကျော်လောက်က hijack အမျိုးသားမော်တော်ယာဉ်တစ်စီးနဲ့အမျိုးသား၄ဦးကလာရောက်ပြီးဓမြတိုက်ခိုက်တာကြောင့်ကြာသိန်း1800ကျော်ပါသွားခဲ့ပါတယ်။လက်ရှိချိန်မှာတော့အဲ့ဒီထဲကတဦးကိုမော်တော်ယာဉ်နဲ့အတူဖမ်းဆီးထားပြီးကျန်တဲ့၃ယောက်ကတော့ငွေသားသိန်း1800နဲ့အတူထွက်ပြေးနေတယ်လို့တပ်မတော်သတင်းမှန်ကြေညာရေးဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။
ငါနာရီကျတော့မှဆမ်းမိနေပြီ။ဟိုဖြစ်တဲ့ဟာ၄လိုက်ဆန်းတော့တယ်။၄လိုက်ဆန်းတာမှကံမောသဘာနဲ့အားကျွန်တော်ဒီလူလေးရောက်ဝင်လာတယ်။သူကပန်ပိတ်ချင်ဖြစ်တယ်။ပန်ပိတ်ချင်ဖြစ်တဲ့ကောင်ကိုအံဝင်တော့ပုံမှန်လို့ပြောတယ်။ဒီပြည့်ရသူဒီဓာရီကိုအဆူနဲ့ဆာလာကြီးဒီဆဲရောက်တဲ့အခါမှာဓာရီပုံပြေသွားသင်္ချောက်ကိုညှပ်လိုက်တယ်။ဒီပြည့်နေတဲ့အချိန်အဲမှာသူကပိတ်ထောင်းချလာတော့ဒီလာပါပါ။အဲဒီတတိယကလည်းကျွန်တော်တို့ဒီစစ်တွေကိုလည်းမှသူမိသားပုံဝင်နေတဲ့သူသေးလာတယ်။ဝန်ဆိုင်ကြီးလည်းလုပ်တယ်။ကားလည်းတယောက်ပဲမိရတယ်။တရားသူတို့မိရနေရတော့ကျွန်တော်စစ်တေမိကဝိုင်းလို့ပြောတယ်။စစ်တေမှာကျွန်တော်အရင်ကမိကရှိအောင်မိကအဝိုင်းလို့ပြောပါတယ်။
အဲ့ဒီကမ်ဘောဇာပိုင်ခွေနှစ်ဟာစစ်တေမျိုးမစင်းနီမှာတည်ရှိတာဖြစ်ပြီးလက်ရှိချိန်မှာတော့အဲ့ဒီဗန်ရှိမှာလုံခြုံရေးတင်းကျထားပြီးထွက်ပြေးနေတဲ့၃ယောက်ကိုဖမ်းမိဖို့ဆောင်ရွက်နေတယ်လို့တပ်မတော်ဖက်ကပြောဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်တေမျိုးပေါ်ကတက်ဆိုင်ရာအာဏာပိုင်တွေကိုဝေယော်ရေးကဆက်တွေ့ခဲ့ပေမဲ့လည်းအကြောင်းတစုံတရာတုံ့ပြန်မှုမရရှိခဲ့တာလည်းဖြစ်ပါတယ်။ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားပါတယ်။